မင်္ဂလာညနေခင်းပါတောတာရှင်များရှင် VOA American တန်ရ2018ခုနှစ်ဇူလိုင်လ10ရက်ကြာသပတေးနေ့ညနေခင်း VOA မြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိ American ပြည်အောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ16.25 MHz ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ဒီညနေခင်းစီစဉ်တွေကိုကျွန်မများသတင်းအောင်ကတာဝန်တင်ဆက်သွားပါမယ
်။ကျွန်တော်အောင်လင်းဦးပါ။ဒီညနေနားဆင်ရမယ့်သတင်းတွေမှာတော့နေတိုးမာမိတ်ဖော်ဝင်နေနေနဲ့ကာဝေး30ကျွန်း200ရင်းတွုံးမြင့်30ကိုသဘောတူလိုက်ပြီးဖြစ်ကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောလိုက်ပါတယ်အမေရိကန်နဲ့တရုတ်နိုင်ငံခြားကုန်သွယ်ရေးစုပွဲတွေအချိန်မြင့်လာနေပေမဲ့ဆွေးနွေးညီနိုင်မှုအမေရိကန်နဲ့ဆက်သွယ်ပြောဆိုနေရမှာရှိခဲ့ကြောင်းတရုတ်နိုင်ငံကပြောလိုက်ပါတယ်ဒီလိုထိတဲရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုမျက်ခင်ဖြူသွင်းတဲ့သူကြီးညာပြေးသွားမှာပါ
ဟုတ်ကဲ့ပါရှင်သတင်းတွေပြီးနောက်ဆင်မှာကတော့ပြည်အောင်စုငင်းငင်းညီလာခံ20တရာစုပင်လုံတတရအစည်းအဝေးကိုနေပြည်တော်မှာကျင်းပနေရမှာညီလာခံမှာဆွေးနွေးမဲ့အကြောင်းအရာတွေမှာဘလို့ရလက်တွေရလာမလဲဘာတွေဆွေးနွေးအဖြေရှာဖို့လိုအပ်နေသလဲဆိုတာနဲ့ပတ်သက်ပြီး
ကျွန်တော်တို့ကလုံခြုံရေးကဏ္ဍပြုပြင်ကြောင်းလေးကြီးကိုလည်းမဖြစ်မနေထည့်သွင်းစဉ်းစားဖို့လိုအပ်တယ်လို့မြင်တယ်အဲ့တော့အဲ့ဒီလိုတော့ဖြည့်လေရှာလေ
နိုင်ငံရေးလေးလာသူဒေါက်တာရံမျိုးသိမ့်ပြောသွားတာပါအပြည့်အစုံကိုနောက်ပိုင်းမှာနားဆင်ရပါမယ်ဒီသတင်းနဲ့အတူ20တရာစုပင်လုံငင်းချင်းဆွေးနွေးပွဲအပြင်ပန်းမြောက်ပိုင်းမဟာမိတ်အဖွဲ့တွေနဲ့အာဏာပိုင်တွေတွေ့ဆုံခဲ့ကြတဲ့အပေါ်ဆက်သွယ်မေးမြန်းချက်မြန်မာနိုင်ငံမှာသတင်းသမားတွေအတွက်သတင်းရယူခွင့်နဲ့သတင်းလွတ်လပ်မှုဟာအရင်ကထက်ပိုပြီးအခက်အခဲစိန်ခေါ်မှုတွေရှိနေတဲ့အကြောင်းစတဲ့သတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါဒီလိုသတင်းဆောင်မတွေမတိုင်ခင်မှာအခုအရင်ဆုံးနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မခင်ဖြူထွေးတို့ကအကြေညာပေးကြပါအောင်ရှင
်မြောက်လန်ဒိတ်စာချုပ်ဖွဲ့နေတိုးဖွဲ့နိုင်ငံတွေအနေနဲ့ကာဝေး30တွေ200ရင်းတို့အများဆုံးတွုံးမြင့်30ဆောက်ဖို့သဘောတူလိုက်ပြီဖြစ်တဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောလိုက်ပါရဲ့နေတိုးမာမိတ်ဖွဲ့ရုံးချုပ်ရှိရာဘယ်ဂျင်နိုင်ငံဘရပ်ဆဲမြို့ကနှစ်ရက်ကြာနှစ်ပတ်လည်ထိတိဆွေးနွေးပွဲဒီနေ့အဆုံးသတ်ချိန်မှာပဲသမ္မတထရန့်ကပြောလိုက်တာပါယူကရိန်းနဲ့ဂျော်ဂျီယာတို့ကတက်ရောက်ခဲ့ကြတဲ့တကယ်ပဲစီးပွားပွဲတစ်ခုအတွင်းမာမိတ်ဖွဲ့ဝင်တွေကာဝေး30တွုံးမြင့်သမ္မတထရန့်ကထပ်မံတောင်းဆိုခဲ့တာကြောင့်နေတိုးဖွဲ့ဝင်တွေသာပါဝင်တဲ့အစည်းအဝေးတစ်ခုကိုရုတ်တရက်စီစဉ်ခဲ့ရပြီးနောက်မှာပဲအခုလိုကြေညာချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်နေတိုးဖွဲ့ပေါ်ယုံကြည်မှုရှိပေမဲ့လည်းနှစ်ပေါင်း90နီးပါးကြာမာမိတ်ဖွဲ့ထဲမှာအမေရိကန်ကမမျက်မတဆက်ဆံခံခဲ့ရကြောင်းလည်းသမ္မတထရန့်ကပြောခဲ့တာပါနေတိုးဖွဲ့ရဲ့ဝင်ထုတ်ဝင်ပို့ကို90ရာခိုင်နှုန်းကနေ90ရာခိုင်နှုန်းလောက်ထိအမေရိကန်ကပံ့ပိုးပေးနေရတာအခွန်ထမ်းအမေရိကန်ပြည်သူတွေအတွက်မတရားဘူးလို့လည်းပြောဆိုခဲ့ပါတယ်အမေရိကန်လွှတ်တော်ရဲ့အတည်ပြုချက်ရယူစီရမလို့ပဲနေတိုးဖွဲ့ကနေအမေရိကန်ထွက်ဖို့သမ္မတကဆုံးဖြတ်နိုင်ပေမဲ့အခုခါမှာတော့ဒါမျိုးလုပ်ဖို့မလိုတော့ဘူးလို့လည်းပြောဆိုခဲ့ပါတယ်သမ္မတထရန့်ကတော့ထိပ်သီးဆွေးနွေးပွဲဆက်တင်ခဲ့တဲ့မနေ့ကကျန်ဖို့ဝင်နိုင်ငံတွေကာဝေးတုံးစီတွုံးမြင့်ရေးတောင်းဆိုနေတာဖြစ်ပါတယ်
ဘယ်ဂျင်နိုင်ငံပြည်ဆင်မျိုးချေဆိုင်မြောက်အတ္တလန္တိတ်စာချုပ်နေတိုးအဖွဲ့ဝင်ဖြစ်လာရေးဆွေးနွေးမှုတွေကိုအရင်ယူကိုစလာဗီးယားသမ္မတနိုင်ငံမှာပါခဲ့တဲ့ဒီမက်ဆီဒိုနီးယားနိုင်ငံအနေနဲ့စတင်စပြုဆောင်ရွက်ဖို့နေတိုးအဖွဲ့ကတရားဝင်ဖိတ်ကြားလိုက်ပါတယ်။နိုင်ငံပေါင်း29နိုင်ငံကနိုင်ငံအကြီးအကဲတွေတက်ရောက်ကြတဲ့နေတိုးထိပ်သီးဆွေးနွေးပွဲအပြီးမကြာခင်မှာပဲအချိန်တိုကြာစောင့်ဆိုင်းနေကြရတဲ့ဒီဖိတ်ကြားချက်ကိုကြေညာလိုက်ကြပါနေတိုးအဖွဲ့အနေနဲ့မက်ဆီဒိုနီးယားနိုင်ငံအဖွဲ့ဝင်ဖြစ်လာရေးကိုအမြဲတမ်းဆက်ပြီးတော့တကားဖွင့်ချတာဖြစ်ပါတယ်လို့နေတိုးအဖွဲ့အတွင်းမှုချုပ်ယန်စတူဒန်ဘတ်ကပြောပါတယ်Green နဲ့ Macedonia နဲ့နိုင်ငံအကြားပြီးခဲ့တဲ့လတုန်းကရယူခဲ့တဲ့တမိုင်းဝင်သဘောတူညီချက်ကို NATO အဖွဲ့ကကြိုဆိုသလိုNATO အဖွဲ့ဝင်ဖြစ်လာရေးဆွေးနွေးပွဲတွေစတင်ဖို့အတွက် Macedonia ဆွေရကိုဖိတ်ကြားဖို့အတွက်ကိုလည်းသဘောတူခဲ့ကြတာဖြစ်တဲ့နိုင်ငံရဲ့နာမည်နဲ့ပတ်သက်ပြီးတော့နှစ်ဖက်သဘောတူညီချက်နောက်ဆုံးအဆင့်လှုပ်ဆောင်စရာတွေပြီးတာနဲ့ Macedonia နိုင်ငံဟာ NATO ရဲ့30မြောက်အဖွဲ့ဝင်နိုင်ငံဖြစ်လာမှာပါလို့ Mr. Stoltenberg ကပြောပါတယ်Green နိုင်ငံဘက်ကပြင်းပြင်းထန်ထန်ကန့်ကွက်ခဲ့တဲ့ Macedonia ရဲ့နာမည်နဲ့ပတ်သက်လို့ Green နဲ့ Macedonia တို့ကြားအငင်းပွားမှုတွေပြီးခဲ့တဲ့လတုန်းကမှအဆုံးသတ်ခဲ့တာဖြစ်ပြီးတော့အဲ့ဒီလိုအဆုံးသတ်နိုင်ခဲ့တာကြောင့်လဲ Macedonia အတွက် NATO အဖွဲ့ဝင်ဖြစ်လာရေးလမ်းပွင့်လာခဲ့တာပါမက်ဆီဒိုနီးယားနိုင်ငံအစားမြောက်ပိုင်းမက်ဆီဒိုနီးယားသမ္မတနိုင်ငံအဖြစ်တရားဝင်ပြောင်းလဲခေါ်ဖို့တမတ်ဖို့နှစ်ဖက်သဘောတူခဲ့ကြတာဖြစ်ပြီးတော့ဒီနာမည်တစ်ကိုတော့မက်ဆီဒိုနီးယားပြည်သူတွေကလူလူဆန္ဒခံယူခွင့်ကျင်းပပြီးအတည်ပြုချက်ရယူရအောင်မှာဖြစ်ပါတယ်ရှင်
တွင်းဝင်တွင်းမြင့်ကောက်ခံမှုရောအမေရိကန်နဲ့တရုတ်နိုင်ငံကြားကုန်သွယ်ရေးစုပွဲအချိန်မြင့်လာနေတဲ့ပေါ်ဆွေးနွေးညီနိုင်မှုအမေရိကန်နဲ့ဆက်သွယ်ပြောဆိုမှုတွေမရှိတဲ့အကြောင်းတရုတ်နိုင်ငံကဒီနေ့ပဲပြောလိုက်ပါတယ်တရုတ်နိုင်ငံရဲ့အနိုင်ကျင့်တဲ့စီးပွားရေးမူဝါဒတွေဖြင့်အမေရိကန်သမ္မတဒေါ်နယ်ထရန့်ဆွေးရကဆက်ဆွဲပြီးတုံ့ပြန်ရေးယူတဲ့အနေနဲ့အောက်ဂုလကုန်ကဆက်လို့ဒေါ်လာဘီလီယံ200တန်းမှုမိုးရှိတဲ့တရုတ်သွင်းကုန်တွေပေါ်အခွန်တွေတိုးကောက်သွားဖို့အမေရိကန်ကအင်္ဂါနေ့တုန်းကပဲကြေညာထားပါတရုတ်ကုသရေးဝန်ကြီးဌာနပြောခွင့်ရသူကောက်ဖန်ကတော့တရုတ်နိုင်ငံအနေနဲ့အမေရိကန်နဲ့ကုန်သွယ်ရေးစစ်ပွဲမဖြစ်ချင်ပေမဲ့ဖြစ်လာရင်လည်းကြောက်နေမှာမဟုတ်တဲ့အကြောင်းပြောဆိုခဲ့တာပါအမေရိကန်ရဲ့ကုန်သွယ်ရေးဆရာမူအားနဲ့ပတ်သက်လို့တရုတ်နိုင်ငံမှာအခြေစိုက်ထားတဲ့အမေရိကန်ကုမ္ပဏီတွေအနေနဲ့အမေရိကန်ဆွေးရကိုစီယုံပြောဆိုကြဖို့လဲတရုတ်ကုသရေးဝန်ကြီးဌာနကတိုက်တွန်းခဲ့ပါတယ် ဒီနိုင်ငံမှာစီးပွားရေးလုပ်နေတဲ့အမေရိကန်လုပ်ငန်းတွေကိုသဘောထားကောက်ယူခဲ့တဲ့စစ်တမ်းတစ်ခုထဲမှာတော့နည်းပညာတွေကိုအတင်းအကျပ်လွှဲပြောင်းတာကိုထိ ंछ ုပ်ဖို့ပါဝင်သွင်းငွေဝင်တွန်းမြင့်တဲ့အစီအစဉ်ပေါ်အများစုကစန့်ကျင်ခဲ့ကြတာပါ။ဒီချိန်ထဲမှာပဲတောင်ကိုရီးယားနိုင်ငံကဟိုတိုင်းကားလုပ်ငန်းရဲ့အလုပ်သမားတက်မကကသွင်းငွေစီးချက်မှုစီးနေတဲ့ကြောင့်အမေရိကန်မှာအလုပ်ကန် 2,000 လောက်ဆုံးရှုံးနိုင်တဲ့ကြောင့်ဒီနေ့ပဲသတိပေးပြောကြားလိုက်ပါတယ်။
Federal ဆိုရဆုံးစန်းစစ်ဆေးရေးဘူရို FBI ဟာသမ္မတဒေါ်နယ်ထရမ့်ကိုစက်ကျင်ပတ်လိုက်တာတွေရှိနေတဲ့ဆိုရဆွဆွဲချက်တွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးနေတဲ့အောက်လွတ်တော်ကော်မတီနှစ်ရက်ရဲ့ရှေ့မှောက်မှာဒီကနေ့ FBI အရာရှိတအူထွက်ဆိုဖို့ရှိပါတယ်။2016သမ္မတရွေးကောက်ပွဲထရမ့်ရဲ့မဲဆွယ်စည်းရုံးမှုတွေနဲ့ထရမ့်အနိုင်ရရေးရုရှားပါဝင်ဆွတ်ဖက်ခဲ့တဲ့ကိစ္စကိုစုံစမ်းစစ်ဆေးနေတဲ့အထူးစုံစမ်းရေးမှူး Robert Mueller အတွက်အခုစစ်ဆေးခံမဲ့ FBI အရာရှိ Peter Strzok ဟာပြီးခဲ့တဲ့နှစ်အထိအလုပ်လုပ်ခဲ့တဲ့သူဖြစ်ပါတယ်။FBI ရှင်းနေဟောင်း Lisa Page နဲ့သူနဲ့ကြားမှာ Trump ကိုမကြိုက်တဲ့အကြောင်းတွေကိုအပြန်အလှန်စာတိုရေးပို့ခဲ့ကြတာတွေပြီးခဲ့တဲ့နှစ်ကလူသိရှင်ကြားဖြစ်ခဲ့ပြီးတဲ့နောက်တာဝန်ကနေဖယ်ရှားခံခဲ့ရတာလည်းဖြစ်ပါတယ်။ Starshock နဲ့ Page တို့ဟာ2016ခုနှစ်တုန်းကချစ်ကြိုက်နေခဲ့ကြသူတွေဖြစ်ပြီးတော့သူတို့နှစ်ဦးစလုံးဟာနိုင်ငံခြားရေးဝန်ကြီးဟောင်း Clinton ရဲ့ email ရှုပ်တော်ပုံကိစ္စစုံစမ်းစစ်ဆေးမှုတွေမှာပါဝင်ခဲ့ကြတဲ့သူတွေလည်းဖြစ်ပါတယ်။Starshock နဲ့ Page တို့ကြားအပြန်အလှန်ရေးပို့ခဲ့တဲ့စာတွေကိုကြည့်ရင် Mr. Mueller ရဲ့စုံစမ်းစစ်ဆေးမှုတွေဟာနိုင်ငံရေးရွယ်ချက်နဲ့တမင်လှုပ်ချံဖန်တီးထားတာထက်မပိုဘူးလို့သမ္မတ Trump ကပြောပါရယ်။ Starshock ကတော့အောက်လွတ်တော်တရားရေးကော်မတီနဲ့အစိုးရရဲ့ပြည်ပပြောင်းလဲရေးအစီအစဉ်တွေကိုစောင့်ကြည့်တဲ့အောက်လွတ်တော်ကော်မတီဒီကော်မတီနှစ်ရက်ပေါင်းကြားနာပွဲမှာဒီနေ့ထွက်ဆိုမှာပါ။ပြီးခဲ့တဲ့သတင်းပတ်ကျုံးကလည်းဒီကော်မတီနှစ်ရက်ရှေ့မှောက်မှာပဲတကပိတ်ကြားနာစစ်ဆေးခံခဲ့တာဖြစ်ပါရယ်ရှင်။
ကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683လိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်။ဒီမေကန်တန်မြန်မာဘာသာအစီအစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါရဲ့။အာဖဂန်နစ္စတန်နိုင်ငံရှေ့မြောက်ပိုင်းကအဓိကစစ်ကမ်းတစ်ခုကိုတာလီဘန်တပ်ဖွဲ့တွေစီးနင်းတိုက်ခတ်ရာကစစ်သား30ထက်မနည်းသေဆုံးပြီး18ယောက်ဒဏ်ရာရသွားပါတယ်။ဒါကပြင်းနဲ့ခွာဂျာကာခရံကအယုံတက်ချင်မတိုင်ခင်ရုတ်တရက်စီးနင်းတိုက်ခတ်မှုတွင်ထိရိုက်သေဆုံးမှုနဲ့ပတ်သက်လို့အစိုးရတာဝန်ရှိသူတွေကဗီဒီယိုကိုအတိအပြုပြောဆိုခဲ့တယ်လို့အာဖဂန်စစ်တပ်ဖွဲ့စစ်ကမ်းတွေကစစ်သုံးဆောင်ပစ္စည်းတွေကိုလည်းတပ်ဖွဲ့တွေကသိမ်းယူနိုင်ခဲ့တဲ့အကြောင်းပြောဆိုခဲ့ကြတာပါ။စီးနင်းမှုနောက်ပိုင်းအပြန်အလှန်တိုက်ခတ်မှုတွေအကြီးအကျယ်ဖြစ်ခဲ့ပြီးတပ်ဖွဲ့တွေကိုတိုက်တပ်ဖို့အာဖဂန်စစ်တပ်ကမြေပြင်တိုက်ပွဲတွေကိုလေကြောင်းကနေစစ်ကူပေးခဲ့တဲ့အကြောင်းလဲပြည်내အစိုးရပြောခွင့်ရသူဆူနာတူလာတီမိုယူကပြောဆိုခဲ့ပါတယ်။အစိုးရတပ်ဖက်ကတည်ဆုံးသူ40လောက်ထိရှိတယ်လို့လည်းသတင်းချုပ်ကဖော်ပြခဲ့ကြတာပါ။တာလီဘန်တပ်ဖွဲ့ဖွဲ့ကတပ်နီဒူးတပ်ဖွဲ့ရဲ့စီးနင်းတိုက်ခတ်မှုအတွင်းမှာတော့ညချင်းမှမြောင်းတွေကိုပါအသုံးပြုခဲ့ကြတဲ့အကြောင်းလဲအာဖဂန်စစ်တပ်တာဝန်ရှိသူတွေကပြောပါတယ်။တာလီဘန်ဖွဲ့ပြောခွင့်ရသူကတော့စစ်ကမ်းတစ်ခုလုံးကိုမထိတ်ချုပ်နိုင်ခင်မှာပဲကစ်ကစ်စစ်တခုကိုလည်းတိမ့်ပိုက်နိုင်ခဲ့တဲ့အကြောင်းပြောဆိုခဲ့ပါတယ်။ဒီနေ့မှာပဲအာဖဂန်နိုင်ငံရှေ့တောင်ပိုင်းကဂါဇနီပြည်နယ်မှာရှိတဲ့တာလီဘန်စစ်မြေစီဘွယ်တခုကိုပြစ်မှတ်ထားတဲ့လေကြောင်းတိုက်ခိုက်မှုတွင်သဘုံ24ယောက်သေဆုံးပြီး18ယောက်ဒဏ်ရာရခဲ့ကြောင်းလည်းဒီနေ့မှာပဲအာဖဂန်ကာဝေးဝန်ကြီးဌာနကတရင်ထုတ်ပြန်ပြပါတယ်။
ကိုရီးယားစစ်ပွဲအတွင်းပျောက်ဆုံးသွားခဲ့တဲ့အမေရိကန်စစ်တပ်ဘက်200ရဲ့ကျွမ်းကျန်ရုပ်အလောင်းတွေကိုမြောက်ကိုရီးယားအစိုးရကပြန်ပို့ပေးခဲ့ပြီလို့ပြောဆိုခဲ့တဲ့သမ္မတဒေါ်နယ်ထရမ့်ကိုသူတို့ဆက်သွယ်နေပါတယ်လို့အမေရိကန်ပျောက်ဆုံးစစ်သည်ရှာဖွေရေးအေဂျင်စီအကြီးအကဲကပြောပါတယ်။ပြီးခဲ့တဲ့လကစင်ကာပူနိုင်ငံမှာသမ္မတထရမ့်နဲ့တွေ့ဆုံခဲ့တဲ့ထိပ်သီးဆွေးနွေးပွဲအတွင်းမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းကအမေရိကန်ပျောက်ဆုံးစစ်သည်တွေရဲ့ကျွမ်းကျန်ရုပ်အလောင်းတွေကိုပြန်ပို့ပေးမယ်ဆိုပြီးတော့သတိပြုပြောခဲ့တာပါ။ကာကွယ်ရေးဌာနလက်အောက်ပျောက်ဆုံးစစ်သည်ရှာဖွေရေးအေဂျင်စီညွှန်ကြားရေးမှူးကယ်လီမက်ခီကတော့ဒီထိပ်သီးဆွေးနွေးပွဲပြီးချိန်ကစလို့အမေရိကန်ကိုပြန်ပို့တဲ့ပျောက်ဆုံးစစ်သည်ကျွမ်းကျန်ရုပ်အလောင်းဆိုတာဘာမှမရှိသေးတဲ့အကြောင်းပြောပါရစေ။ပျောက်ဆုံးစစ်သည်တွေကိစ္စဆွေးနွေးဖို့အတွက်မြောက်ကိုရီးယားနဲ့ကုလသမဂ္ဂအရာရှိတွေဒီကနေ့ကိုရီးယားနှစ်နိုင်ငံနယ်စပ်စစ်မဲ့ဆုံမှာတွေ့ကြတဲ့အခါအမေရိကန်အေဂျင်စီလည်းပါဝင်မှာဖြစ်ပြီးတော့ဒီကိစ္စလုပ်ငန်းစဉ်တွေစတင်ကောင်းစတင်လာနိုင်ပွဲရှိနေပါရစေ။မြောက်ကိုရီးယားနိုင်ငံဟာဖွံ့ဖြိုးမှုနေတဲ့နိုင်ငံဖြစ်နေသေးတာကြောင့်အရင်စစ်ပွဲဖြစ်ပွားရာနေရာတွေမှာလမ်းတွေအဆောက်အဦတွေအများကြီးမရှိသေးတဲ့အတွက်ပျောက်ဆုံးစစ်သည်တွေရဲ့ကျွမ်းကျန်ရုပ်အလောင်းအတော်များများကိုပြန်လည်ရှာဖွေတွေ့နိုင်တဲ့အနေအထားရှိနေတယ်လို့အမေရိကန်ပျောက်ဆုံးစစ်သည်ရှာဖွေရေးအဖွဲ့ကပြောပါရရှင်။
ထိုင်းနိုင်ငံကလူငယ်ဘောလုံးသင်းဝင်တွေသတင်းနှစ်ပတ်ကြာပြိမ့်နေခဲ့တဲ့လှိုင်းကို ပြရတဲ့အဖြစ်ပြသတော့မှဖြစ်ကြောင်းကယ်ဆယ်ရေးလုပ်ငန်းတွေကိုဦးဆောင်ခဲ့သူကပြောလိုက်ပါတယ်။ကယ်ဆယ်ရေးလုပ်ငန်းတွေကိုအောင်မြင်ဆန်းရနိုင်ခဲ့တဲ့ဒီဒေသဟာတက်ရှိပြရတဲ့တစ်ခုဖြစ်ထိုင်းနိုင်ငံမှာလူများကိုဆွဲဆောင်နိုင်မဲ့နေရာတစ်ခုဖြစ်လာလိမ့်မယ်လို့လည်းကယ်ဆယ်ရေးလုပ်ငန်းတွေကိုကြီးကြပ်ခဲ့သူနရောင်ဆက်အိုဆိုတနာခွန်ကဒိန်းတောက်တွေကိုပြောလိုက်ကြပါထိုင်းနိုင်ငံမြောက်ပိုင်းချင်းရန်ကဲမှာရှိတဲ့လမ်းကြောင်းထဲမှာပြီးခဲ့တဲ့ဇွန်လ23ရက်နေ့ကဝင်သွားခဲ့ပြီးတဲ့နောက်ရုတ်တရက်ရေးကြီးရကပိတ်မိနေခဲ့တဲ့ဘောလုံးသင်းဝင်တွေကိုတော့ဆယ်ရက်ကျင်မှာပဲပြည်ရှိုင်ရင်ကုန်သမားတွေကပထမဆုံးရှာဖွေတွေ့ရှိခဲ့တာဖြစ်ပါတယ်။အသက်17နှစ်ကနေ16နှစ်အရွယ်ဘောလုံးသမားတွေနဲ့နီးပြတ်ဖြစ်တဲ့သူကိုတော့ပြီးခဲ့တဲ့တနင်္လာနေ့ကဆက်လို့သုံးရက်ဆက်တဲ့ခေထုတ်ခဲ့ကြတာပါ။ကယ်ဆယ်ဖို့ကြိုးပမ်းမှုအတွင်းထိုင်းရီတက်ကသူဒီတက်ဖို့ဝင်ဟောင်းတူလည်းမတော်တဆတည်ဆုံခဲ့ပါတယ်။လိုင်ငူထဲမှာ18ရက်ကြာပိတ်မိနေခဲ့တဲ့လူငယ်ဘောလုံးသင်းဝင်တွေကိုနိုင်ငံကကျွမ်းကျင်သူတွေရဲ့အကူအညီနဲ့ကယ်ဆယ်ဖို့ကြိုးပမ်းခဲ့ရကကမ္ဘာတော်ကစိတ်ဝင်စားခဲ့ကြတဲ့အတွက်လည်းအခုအခါရွှေရှင်ဖြစ်ကြဲကူဖို့ဟောလိဝုဒ်ကလည်းစတင်စီစဉ်နေကြပါပြီ။
ကျပနေငယ်အနောက်ပိုင်းမှာပြီးခဲ့တဲ့သတင်းပတ်ကမိုးများပြီးရေကြီးရေရှမ်းတာတွေနဲ့မြေပြိုတာတွေကိုဆူဆူဝါကျုံခဲ့ရပြီးတဲ့နောက်သေဆုံးသူ200ထက်မနည်းရှိတယ်လို့ဂျပန်အစိုးရကအတည်ပြုပြောပါရယ်။နောက်ထပ်လူတွေအများပြားပျောက်ဆုံးနေသေးပဲလို့လည်းဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေကဒီနေ့တိုကျိုမြို့မှာကျင်းပတဲ့ရှာဖွေကယ်ဆယ်ရေးလုပ်ငန်းအခွင့်အစည်းအဝေးမှာအစိုးရဝန်ကြီးတွေကိုပြောခဲ့ပါရယ်။ပျောက်ဆုံးနေသူတွေကိုပြန်တွေ့နိုင်ဖို့အတွက်ကယ်ဆယ်ရေးလုပ်သားတွေနဲ့စေတနာဝန်ထမ်းထောင်ထောင်ချီဟာအပျက်စီးပုံတွေချမှာဆက်လက်တူးဆွရှာဖွေနေကြပါရယ်။စဉ္ကြီတင်လာအောင်မိုးများခဲ့တာကြောင့်ရေကြီးရေရှမ်းမှုတွေနဲ့မြေပြိုတာတွေစူးစူးဝါဖြစ်ခဲ့ပြီးနေရာတော်များများမှာလူနေအိမ်တွေမြေမြုပ်ခဲ့ရတာပါ။ဟီယိုရှိမာမြို့နဲ့အနီးတစ်ဝိုက်ဒေသတွေမှာအသေအပြောက်အများဆုံးရှိခဲ့ပြီးတော့ယာယီကယ်ဆယ်ရေးစခန်းတွေမှာခိုးလုံနေကြတဲ့တွေလည်း 9,000 လောက်ရှိပါတယ်ရှင
်။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မက်ခင်ဖြူထွေးကိုကြီးညာသွားခဲ့တာပါ။ဆက်လက်ပြီးသတင်းဆောင်မတွေကိုတင်ပြပါမယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ဟာတရုတ်နယ်စပ်မှာအခြေစိုက်တဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ဝင်တွေနဲ့တွေ့ဆုံခဲ့ပြီးငြိမ်းချမ်းရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့နှစ်ဖက်ရည်တည်ချက်တွေကိုအပြန်အလှန်ဆွေးနွေးခဲ့တယ်လို့သိရပါတယ်။21ရာစုပင်လုံညီလာခံလမ်းကြောင်းတိုင်းမဟုတ်ပဲတီးခြားလမ်းကြောင်းတစ်ခုနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်အကောင့်ထည့်ဖို့ဖို့မြောက်ပိုင်းအဖွဲ့ရဲ့စဉ်းစားချက်တရက်ကိုလည်းဒေါင်ဆန်းစုကြည်ကိုအဆိုပြုခဲ့တယ်လို့မြောက်ပိုင်းမဟာမိတ်အဖွဲ့ဝင် KIO ခေါင်းဆောင်ဗိုလ်ချုပ်ဂုံမော်ကသတင်းထုတ်တွေကိုပြောပါတယ်21ရာစုပင်လုံငြိမ်းချမ်းရေးဆွေးနွေးပွဲအပြင်ပန်းမြောက်ပိုင်းမဟာမိတ်တွေနဲ့အာဏာပိုင်တွေတွေ့ဆုံခဲ့ကြတဲ့အခြေအနေပေါ်နေပြည်တော်မှာငြိမ်းချမ်းရေးဆွေးနွေးပွဲသတင်းယူဖို့ရောက်နေတဲ့ VOA သတင်းတော်ကိုမိုးစောကိုကိုရန်နိုင်ကဆက်သွယ်မေးမြန်းထားပါတယ်
ဒီလိုဆိုရရှိတဲ့တင်ရဆိုရင်တော့ဒေါန်ဆန်းစုကြည်ရဲ့ဒီမြောက်ပိုင်းအဖွဲ့ခုနှစ်ဖွဲ့မှာဒီ bilateral ထိုးထားတဲ့အဖွဲ့၄ဘွဲ့နဲ့ပြီးကြပြီးတယ်။နောက်၃ဘွဲ့နဲ့ပြီးကြပြီးလို့သိရပါပါဗျ။အဲဒီ၄ဘွဲ့ကတော့ကျွန်တော်တို့ PIO ပါမယ်၊ဝါပါမယ်၊နိုင်လာပါမယ်၊နောက် SSCB ရှမ်းပြည်ပေါ့လေ၊ဝါဟိုင်းဖွဲ့ပါမယ်ပေါ့။အဲ့ဒီဖွဲ့နဲ့ဒေါန်ဆန်းစုကြည်ရဲ့ဆက်မှာပြီးတယ်။နောက်ပိုင်းမှာတော့ကျွန်မ GNL တို့ကိုကန်တို့နော်ဤလိုဒီကိုင်းစံတော်တွေနဲ့ပြည်သူစုနဲ့ပြည်ရပါလို့ဗျ။အ
ဲ့ဒီဆွေးနွေးပွဲအခြေအနေကိုရောဘာတွေများတည်ထားလဲ
။ဟုတ်ဆွေးနွေးပွဲအခြေအနေကတော့ကျွန်တော်ဒီ PR ဘုံချုပ်ကမှဒီပြောတာကတော့ကျွန်တော်ဒီ SPNCC ဘက်ကနေဒီတော့မှာ NCA နဲ့ SCA ဘက်မှာထားတဲ့အင်းတော်ကိုစက်စစ်ချီကိုဒီဟိုအနေနဲ့မှာဝါအပေါ်ကဒီကတော့ဥကြောက်ကောင်နဲ့ပြည်ရဆိုတော့မျိုးနဲ့ပြည်ရပါလို့ဗျ။ဒီ NCA လမ်းမရေးထိုးဖို့ကတော့ဒီဆက်လက်ဆွေးနွေးရအောင်လို့ဆိုတဲ့အခြေအနေမျိုးရှိရလို့ပြောပါလေဗျ။ဒီလိုအချိန်မှာတော့ညပိုင်းဖွဲ့ရနေတဲ့ဒီ27တင်ပုံကိုစီဝင်ရမှာမဟုတ်ပဲနဲ့ပြီးကြံပေါ့လေ။လမ်းကြောင်းတစ်ခုဖွင့်ပြီးပုံမှန်ပြည့်စုံဆွေးနွေးဖို့အတွက်ပြင်ပန်းလာခဲ့တယ်ဆိုတော့ပြောပါလေဗျ။ဒီ FPNC ကတော့အတိအမှတ်ပြည့်တယ်မပြည့်စုံတဲ့အကြောင်းအရာကိုမဆွေးနွေးဖြစ်နေတဲ့ဒေါက်တာဖွဲ့ရနဲ့ဒီလိုတိုင်းဆွေးနွေးရကောင်ရှင်နဲ့ပုံမှန်ဆက်လက်ပြည့်စုံနိုင်ဖို့အတွက်ဒီအသေးစားဆွေးနွေးရဆိုပြရပါလိမ့်ကြ။အ
ဲ့ဒီပုံမှာအစိုးရဘက
်ကအဲ့ဒီဟာကတော့နှစ်သက်စလုံးကတော့အဲ့ဒီပုံမှာသဘောတူကြတဲ့အနေအထားမျိုးပြောပါလိမ့
်။မနေ့ကဒီဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့တဲ့အခြေအနေလေးလည်းဆက်ပါအောင
်ဒီဟာတော့ကျွန်တော်တို့ဒီရှမ်းဘက်ကခေါင်းဆောင်တွေနဲ့ရောဒီလိုတဘောတွေ့တော့မြေကြီးရဲ့အနေအထားတွေရောဒီကနေ့ဗိုလ်ချုပ်ကမ္ဘောပြောထားတဲ့အနေအထားကြီးရောဆိုရင်တော့ဒီတက်ချုံနဲ့အခွဲတွေနဲ့တွေ့တဲ့အခါမှာတော့ဒါအလေတဘောတွေ့ဆုံကြလည်းဖြစ်တယ်အပြည့်တဘောဆောင်တဲ့ဆွေးနွေးမှုတွေရှိတယ်ဆိုတဲ့သဘောများမျိုးသိရတယ်နောက်တစ်ချက်ကတော့တက်ချုံနဲ့တွေ့တဲ့အဓိကဆွေးနွေးတာကတော့ဒီလိုကြားမှာရှိတဲ့အနေအထားတွေကိုဆက်လက်ပြန်ဆွေးနွေးဖို့အတွက်လမ်းကြောင်းရှာဖို့မှာကြောက်ကြမယ်ဆိုတော့တော်တော်များများသဘောတူရေးဆိုတော့မျိုးပြောပါရစေ
။ဒီမဟာမိတ်အဖွဲ့နဲ့တွေ့ဆုံမှုတွေမှာတို့ကခွဲပြီးတွေ့ရယ်ခွဲပြီးတွေ့ကြရယ်ပေါ့နော်ခုနကကိုကန်းတို့ဘာလို့မဟုတ်တာတပိုင်းပေါ့နော်၄ဘွဲ့ကတတုံ၃ဘွဲ့တတုံလို့တွေ့ကြရယ်ဘာဖြစ်လို့အဲ့လိုမျိုးဟာဖြစ်ကြတာ
ညပိုင်းတော့ခုနဖွဲ့လို့ပြောရတဲ့အချိန်မှာကျွန်တော်ဘာလျာဆယ်လို့ပြောရတဲ့ဒီတော်စုစစ်စာချုပ်ချုပ်ဆိုထားတဲ့အဖွဲ့ကြီးရှိတယ်။လုံးဝဒီအစိုးရနဲ့ဆွေးနွေးပြီးတော့ဗာလဘောတူညီချက်မှာချုပ်ဆိုနေထားတဲ့အဖွဲ့ကြီးရှိတယ်ပေါ့လေ။အဲဆိုတော့ချုပ်ဆိုပြီးတာဆိုးရနဲ့အဲဒီတော်စုအစင်းသဘောတူညီချက်တွေကလည်းရရှိပြီးတာဖွဲ့ပြီးဖြစ်နေတော့မယ်သူတို့ကိုဒီတဲ့ဒီစဉ်ရဲ့ဘောမျိုးတစ်ခုပေါ့လေ။နောက်ကျန်တဲ့ဖွဲ့တွေကတော့ဒီ CNL ပလောင်ဖွဲ့တွေ၊ကိုကန်၊နဗီရောချက်ခိုင်ဖွဲ့တွေဒီလည်းလည်းရေးထုတ်ခဲ့တာမျိုးရှိသေးတယ်။သူတို့လည်းကပြည်ထောင်စုရဲ့အပေါ်မျိုးကိုပြရပါတယ်ဗျ
။ဒီနေ့ကပထမတော့သူတို့သတင်းစာရှင်းလင်းပွဲလုပ်မယ်ဆိုပြီးလဲပြောတာနေကြားနေပါတယ်။သတင်းစာရှင်းလင်းပွဲလုပ်ဖြစ်လား
။သတင်းစာရှင်းလင်းပွဲမလုပ်ဖြစ်ပါဘူး။အခုထိကတော့မလုပ်ဖြစ်ဘူး။ကျွန်တော်တို့ဒီမှာတော့သူတို့တည်တဲ့ဟိုတယ်မှာပဲလေ။ဟိုတယ်မှာတော့သတင်းသမားတွေနေရတယ်သတင်းစာရှင်းလင်းပွဲလုပ်ကြတယ်လို့လာဆိုတဲ့ကောင်ကစောင့်နေကြပါတယ်။ကျွန်တော်တို့ကတော့ကျွန်တော်ပြည်တော့ဆိုလို့ရှိရင်သူတို့ဖွဲ့ထားကောင်းဆောင်တစ်ချို့နဲ့ကျွန်တော်တို့ဒီရုပ်ပုံနဲ့လည်းဒီလိုပြဿနာရှိကြတယ်ပြကြရပါတယ
်နောက်တစ်ခုကဒီညီလာခံမှာတရုတ်ရဲ့ပါဝင်မှုကတော်တော်လေးပါဝင်မှုအခန်းကဏ္ဍတော်တော်လေးကြီးမားတာကိုလည်းတွေ့ရပါတယ်အဲ့ဒီပုံမှာဘယ်လိုသုံးသပ်တယ်လဲနောက်ညီလာခံတက်တဲ့ကိုယ်စားလှယ်တွေရဲ့အမြင်ကရောဒီပုံမှာဘယ်လိုရှိလဲ
အစိုးရနဲ့ဒီရောက်ပိုင်းဖွဲ့တွေမှာဒါတော်တော်လေးအခြေအနေကြီးတင်းလာပြီးတဲ့အခြေအနေမှာဒီတရုတ်အစိုးရကဒီမှာဒီဒီကိုယ်စားလှယ်တွေနဲ့ဒီကိုယ်စားလှယ်တွေကြောင်းဝင်ဆောင်ရွက်မှုများချောင်းမလို့သူတို့ကညီလာခံကိုဖိရောက်လာတာရှိတယ်ပြေဆုံးဖြစ်တာရှိတယ်ပေါ့ဒီရင်းချင်းလုံအောင်ကျမတော့မဖြစ်ပြေဆုံးစီးမျိုးကိုအခြေအနေဒီမဖြစ်နိုင်တော့လောက်အောင်ပြင်လာတဲ့အခြေအနေမျိုးရှိနေတဲ့အနေအထားမှာဒီကျေစီရဲ့ဂျောင်းဝင်ဆောင်ရွက်မှုနဲ့ဒီလိုမျိုးပြေဆုံးမှုကိုစဖြစ်လာရင်ဆိုရတော့ဒီဟာဒီလိုမျိုးပြည့်ရဲ့အခန်းကဏ္ဍရောရေးကြည့်ရဲ့ဒီမှာရေးပြလို့ရမယ်လို့ထင်ပါတယ်
ဟုတ်ကဲ့ပါကိုမိုးသောကျေးဇူးပါပဲကျွန်တော်တို့အဲဟိုထူးခြားရှင်လဲဟိုဟာပြောပါအောင်ဗ
ျကိုရင်နိုင်ဆက်တယ်မင်းမြန်ထားတာပါဆက်လက်နားဆင်ရမယ့်သတင်းမှာတော့ပြည်အောင်စုငင်းငင်းညီလာခံ21ရာစုပင်လုံတတိယအစည်းအဝေးကိုနေပြည်တော်မှာမနေ့ကကျင်းပနေတာမှာညီလာခံမှာဆွေးနွေးမယ့်အကြောင်းအရာတွေမှာဘလို့ရလဒ်တွေရလာမလဲဘာတွေဆွေးနွေးအပြေချဖို့လိုအပ်နေတယ်လဲဆိုတာနဲ့ပတ်သက်ပြီးအရက်ဖက်အဖွဲ့အစည်းတွေနိုင်ငံရေးတုံးသက်သူတချို့ရဲ့အမြင်တွေကို VOA မြန်မာပိုင်းသတင်းတော်ကိုဇော်ထက်ကစူးစီးတင်ဆက်ထားပါတယ်
27ရာစုပင်လုံညီလာခံမှာပြည်အောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC ကဆုံးဖြတ်တဲ့ကဏ္ဍလိုက်သဘောတူညီမှုရထားရဲ့အချက်ဆက်နှက်ချက်ကိုဆွေးနွေးကြမှာဖြစ်ပြီးဒီဆွေးနွေးချက်တွေဟာငြိမ်းချမ်းရေးအတွက်ထိရောက်တဲ့နည်းလမ်းဖြစ်လာဖို့နိုင်ငံရေးလေးလာသူတွေနဲ့ရပ်ပတ်အဖွဲ့အစည်းတချို့ကလိုလားကြပါတယ်အဖြစ်ရလက်မှတ်ရေးမထိုးရသေးရဲ့ဝါဦးဆောင်တဲ့မြောက်ပိုင်းမာမိတ်အဖွဲ့လည်းပင်လုံညီလာခံကိုတက်ရောက်နေပါတယ်ညီလာခံအဖွဲ့မိန်းကုံးမှာနိုင်ငံတော်အတိုင်ပင်ခံနဲ့ကာဝေးဦးစည်းချုပ်ကငြိမ်းချမ်းရေးကို2020မတိုင်ခင်ရအောင်လုပ်ပေးမယ်လို့ပြောသွားပါတယ်ငြိမ်းချမ်းရေးမှာအစိုးရနဲ့တက်မတော်လက်တွဲပူးပေါင်းဆောင်ရွက်နိုင်ဖို့ကအရေးကြီးကြောင်း NCA လက်မှတ်ရေးထိုးထားတဲ့ချင်းမျိုးသားတက်ဦး CNF ကဒေါက်တာဆလိုင်းရှံမုံစခေါင်ကအခုလိုပြောပါတယ
်တက်မတော်ဖက်ကရောအစိုးရဖက်ကလည်းငြိမ်းချမ်းရေးကိုမရမကဆောင်ရွက်ပဲ2020မပြီးခင်လုပ်မယ်ဆိုရင်ဒါတိတ်ကောင်းတဲ့ခါပဲကျွန်တော်တို့တိုင်းရင်းသားလေးနဲ့ကန်ဖွဲ့စည်းပေးတာဖက်ဒရယ်ပြည်ထောင်စုမှုနဲ့ပတ်သက်လို့ဆိုဘာတွေဖြစ်တဲ့တယ်လဲဒီမိုကရေစီမှုနဲ့အစီအစဉ်ဘလို့ဖြစ်တဲ့တယ်ဆိုတော့ကျွန်တော်တို့အလုံးတင်ပြပြီးသားဖြစ်တယ်အဲ့ဒီပေါ်မှာဆိုရတဲ့တတ်မတော်ကညှိနှိုင်းပြီးတော့ကျွန်တော်တို့ကိုဘေးတိုင်းတာထိလက်ခံနိုင်တယ်ဘေးတိုင်းတာဖြစ်ရတော့ကနဆောင်ရပဲစသည်အားဖြင့်အစိုးရနဲ့တပ်မတော်ကတန်ထင်းနဲ့ကျွန်တော်တို့ကိုတုံ့ပြန်နိုင်တယ်ဆိုရင်2020မှာဘာမှမလုပ်နိုင်စရာအကြောင်းမရှိဘူ
းဒုတိယအကြိမ်27ရာစုပင်လုံညီလာခံကို2019ကကျင်းပတုန်းကကဏ္ဍအားလုံးအတွက်41ချက်ဆွေးနွေးခဲ့ပြီး38ချက်သဘောတူညီမှုရခဲ့ပါတယ်ဆွေးနွေးရမယ့်အကြောင်းအရာ၏ထက်အရေးကြီးတဲ့အပိုင်းတွေကိုသာဆွေးနွေးပွဲမှာအဖြေရှာဖို့လိုအပ်ကြောင်းညီလာခံကိုပါဝင်တဲ့ပါဝင်ထိုက်သောကုသလများအနေနဲ့တက်ရောက်လာတဲ့88မျိုးဆက်ငင်းညာရေးနဲ့ပွင့်လင်းလူအဖွဲ့စည်းကဦးချင်းမီကအခုလိုပြောပါတယ
်ဘယ်နဲ့ချက်ရလဲဘလောက်ကြီးရသွားတယ်ဆိုတာကဘလို့ရေးကြီးတဲ့အချက်တွေကိုကြားတယ်အဲ့ဒီအရာကိုဆွေးနွေးပေါင်းနေတယ်ဆိုတာပို့ပြီးတော့ကျွန်တော်ကအဲ့ဒါအမြဲတမ်းလည်းအရေးကြီးတယ်ဆိုနေပါလား
UPDJC မှာဆုံးဖြတ်ခဲ့တဲ့သဘောတူညီချက်မှာနိုင်ငံရေးကဏ္ဍမူဝါဒအတွက်2ချက်စီးပွားရေးအတွက်1ချက်လူမှုရေးအတွက်9ချက်မြေယာနဲ့သဘာဝပတ်ဝန်းကျင်အတွက်2ချက်စုစုပေါင်း12ချက်ရရှိခဲ့ပြီးအခုပင်လုံမှာဒီ12ချက်ကိုပဲအဓိကထားဆွေးနွေးသွားကြမှာပါအဲ့ဒီအထက်မှာလုံခြုံရေးနဲ့ပတ်သက်ပြီးဆွေးနွေးမယ့်အကြောင်းအရာတော့မရှိပါဘူးတိုင်းရင်းသားလက်နက်ကိုင်တွေနဲ့လုံခြုံရေးအပိုင်းကိုညှိနှိုင်းဆောင်ရွက်တဲ့နေရာမှာစစ်တပ်ရဲ့ဆန္ဒသဘောထားကအရေးကြီးကြောင်းချင်းလူမှုအဖွဲ့အစည်းကွန်ရက်ကစလိုက်ရှာကုတ်တန်ကအခုလိုပြောပါရယ
်အကြည့်တော့စစ်တပ်ရဲ့စိတ်ဆန္ဒကိုအဓိကအရေးကြီးတာဒီဘလုတ်ဖြစ်ဒီစိတ်ဆန္ဒဘလုတ်ဖြစ်ရှိတယ်လေအဲဒီပေါ်မှာပြင်တိုင်းသားတွေရဲ့လူချက်ကိုတကယ်ဒီရှိရောက်မှုရှိသလားအဲဒီပေါ်မှာမကြည့်တော့
လို့ဆိုရည်ရဲ့နိုင်ငံကြီးရဲ့အားလုံးသဘောတူမိချက်သွားပြီဆိုတော့အားလုံးကအဆင်ပြေသွားမယ်အရာဖြစ်တယ်။ညီလာခံမှာဆွေးနွေးဖို့လိုအပ်နေတဲ့အချက်တွေကိုတော့အလို့သဘောဆွေးနွေးဖြစ်ရှာသွားဖို့တတ်မတော်နဲ့ဆိုရတိုင်းရင်းသားတွေကြားမှာသဘောတူညီထားတာရှိပါတယ်။လုံကျော်ကြီးကဏ္ဍပိုင်းကိုလည်းအလို့သဘောဆွေးနွေးဖြစ်ရှာသွားနိုင်အောင်
နိုင်ငံရေးလေလာသူဒေါက်တာရံမျိုးသိန်းကအခုလိုပြောပါတယ်။ကျွန်တော်တို့ကလုံခြုံရေးကဏ္ဍပြုပြင်ကြောင်းလေးရေးကိုလည်းမဖြစ်မနေထည့်သွင်းစဉ်းစားဖို့လိုအပ်တယ်လို့မြင်တယ်။အဲ့တော့အဲ့ဒီလိုတော့ဖြစ်လေရှာလေစိန်ခေါ်မှုမြင့်ပါတယ်။တော့ပြဿနာတွေကိုအလို့သဘောဆွေးနွေးမှုတွေကနေနော်ဟိုစပြီးတော့ဆွေးနွေးနိုင်ရင်လည်းအလို့ဖြစ်နိုင်တယ်လို့ကျွန်တော်ကတော့မြင်တယ်။အလို့သဘောဆွေးနွေးမှုတွ
ကျွန်တော်တို့ရဲ့ဒီကိုပြန်လဲဖော်ဆောင်နိုင်ဖို့ညီလာခံကိုကျင်းပနေရဖြစ်ပါတယ်ညီလာခံကိုအစိုးရတက်မတော်နိုင်ငံရေးပါတီတွေတိုင်းရင်းသားလက်နက်ကိုင်တွေနဲ့ပါဝင်သစ်ပါဝင်ထိုက်သူအစုအဖွဲ့စုစုပေါင်းလူခုနှစ်ယောက်လောက်တက်ရောက်ကြပါတယ်ကိုစောထက်စီစီတင်ဆက်ပေးထားတာပါအခုတော့စနေညတိုင်းရက်လိုင်းအစီအစဉ်မှာဘာတွေဆွေးနွေးကြမလဲဆိုတာကိုအတိပေးလိုပါရဲ့ရှင်
ခင်ဗျာရှင်မြန်မာလူလည်ရေးအတွက်ကြိုးပမ်းရင်းကြဆုံးခဲ့ကြတဲ့ခေါင်းဆောင်တွေကိုဂုံပြုမဲ့အာဇာနည်ကြီးအခမ်းအနားတွေနိုင်ငံနဲ့ဆင်းသားဖို့ရှိနေချိန်မှာပဲဘုကျုံဆန်းအထိတ်နဲ့စိုက်ထူမဲ့အစီအစဉ်တွေအပေါ်ကန့်ကွက်မှုတွေနဲ့လည်းမကြသေးခင်ကပဲကြုံရပါတယ်အထူးသဖြင့်တိုင်းသားဒေသတွေမှာဘုကျုံရုတ်တုစိုက်ထူမဲ့အစီအစဉ်တွေကိုကန့်ကွက်နေတာဘာကြောင့်များပါလဲဂုံပြုသင့် နေကြရအောင်ပါရှင်။အမျိုးသားခေါင်းဆောင်အဖြစ်ဗိုလ်ချုပ်အောင်ဆန်းအထိမ်းအမှတ်တွေထားရှိတာဟာကန့်ကွက်တဲ့နဲ့လုပ်ရလို့ဆိုနိုင်ပါသလား။ဒါမှမဟုတ်တိုင်းရင်းသားတွေရဲ့ခံစားချက်တွေကိုလက်လူရှုရာရောက်နေပါသလားဆိုတာတွေကိုသောရရှင်တွေပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VO ရဲ့ဖုန်းနံပါတ်1-2-3-2-5-5-5လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VO ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VO ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။နေ့ညတိုင်းရိုက်ညီလိုက်စီစဉ်ကပြုဆိုပါရရှင်
။ဒီနေ့ညတဲ့လေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်အပ်ပါတယ်။အခုဆက်ပြီးသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါဦးမယ်။အရသာအစိုးရလက်ထက်သတင်းသမားတွေအပေါ်တရားစွဲဆိုထားတာ24မှုအထိရှိပြီးသတင်းသမားပေါင်း38ဦးလက်ရှိတရားရင်ဆိုင်နေရတယ်လို့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လှုပ်ရှားမှုအတန်ကထုတ်ပြောလိုက်ပါတယ်။အရသာအစိုးရကိုယ်တိုင်ကသတင်းသမားမီဒီယာတွေနဲ့ပတ်သက်ပြီးဖိနှိပ်မှုတွေရှိလာတဲ့အတွက်သတင်းရယူခွင့်နဲ့သတင်းလွတ်လပ်မှုဟာအရင်ကထက်ပိုပြီးအခက်အခဲစိန်ခေါ်မှုတွေရင်ဆိုင်လာရတာဖြစ်တယ်လို့တရားစွဲခံထားရတဲ့သတင်းသမားတွေကပြောပါတယ်ဆက်သွယ်မေးမြန်းထားတဲ့မတ်စုမုံကတင်ပြပေးပါမယ်
ဟုတ်ပါတယ် NNE ဆိုရလက်ထက်သတင်းသမားတွေပေါ်မှာနိုင်ငံတော်လျှို့ဝှက်ချက်ဖောက်ဖျက်မှုဥပဒေစစ်တွေဥပဒေပုံမှနောက်အသေးဖြတ်မှုပုံမှသတင်းမီဒီယာဥပဒေမတရားအသိပုံမှစတဲ့ပုံမှအမျိုးမျိုးနဲ့တရားစွဲဆိုမှုပေါင်း24မှုအထိရှိနေတယ်လို့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လှုပ်ရှားမှုအတန်ကဇူလိုင်လ10ရက်နေ့နေစွဲနဲ့စည်ရင်းထုတ်ပြန်လိုက်ပါတယ်အခုလိုအရသာအစိုးရလက်ထက်သတင်းသမားပေါင်း38ဦးအထိတရားရင်ဆိုင်နေကြရတယ်လို့လည်းလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လှုပ်ရှားမှုအတန်ရဲ့ဆောင်ဒါရိုက်တာကိုဆောင်ခါက VOA မြန်မာပိုင်းကိုပြောပါရယ
်ဒီကွက်ပြလက်ထက်မှာဒီတရင်ကောင်ပေါ်မှာတရားစွဲထားတဲ့အမှုက24မှုရှိတာကိုကျွန်တော်တို့ကတွေ့ရတယ်အဲ24မှုမှာတရင်ကမှာအမှုကြီးက38ဦးဟာလက်ရှိဒီမှာတရားရင်ဆိုင်ကြရတာအများဆုံးတုံးတာတော့ဒီဆက်တွေဥပဒေတုံးတာဖြစ်ပြီးတော့လက်ရှိကိုယ်ကလုံးလို့ဆွဲတဲ့မြန်မာနိုင်ငံဆိုရရှိဝဲချက်ဥပဒေကိုအဲ့ဒီပုံမှန်ရေးနဲ့လဲဆွဲထားတာရှိတယ်ပေါ့နော
်တည်ရေးသားဖော်ပြမှု66ဂါကြီးနဲ့လက်ရှိတရားရင်ဆိုင်နေရသူမြန်မာနိုင်ငံရဲ့အေဒီတာချုပ်နောက်တရင်သမားတဦးလည်းဖြစ်တဲ့ကိုဆွေဝင်းကတော့အရင်အစိုးရလက်ထက်တွေကထက်စာရင်လက်ရှိ NND အစိုးရလက်ထက်မှာဘာကြောင့်သတင်းသမားတွေဖန်ဆီးမှုများလာရပါသလဲသတင်းမီဒီယာလွတ်လပ်ခွင့်ပို့ပြီးတော့ဖိနှိပ်မှုတွေဘာကြောင့်ဖြစ်ရသလဲဆိုတာကိုအခုလိုသုံးသပ်ပြပါတယ
်သတင်းလွတ်လပ်ခွင့်နောက်ပြီးတော့ဒီမိုကရေစီစနစ်အခြေခံသဘောတရားဖြစ်တဲ့လွတ်လပ်ခွင့်ပေါ့ liberty ဆိုတဲ့ဟာကိုကျွန်တော်နိုင်ငံအခုချိန်ဒီခိုင်အောင်မှာအတိမတ်မပြည့်သေးဘူးဆိုတဲ့အရှင်ကြီးတွေ့ရတယ်နောက်တစ်ခါကျတော့ဒီအငြင်းတန်းဥသိမ်းစီလက်ထက်နဲ့ဒေါ်အောင်ဆန်းစုကြည်လက်ထက်ကိုအများရှင်ပြောတဲ့အခါဥသိမ်းစီလက်ထက်ဆိုတာတက်နဲ့ဒီအစိုးရအဖွဲ့နဲ့ကပါတယ်ဖြစ်တယ်။အခုကျတော့အတော်ဆုံးစီလက်ထက်မှာကျတော့ဒီအစိုးရနဲ့တက်နဲ့ကျတော့ဘယ်လိုမျိုးသဘောထားကွဲမှုတွေရှိနိုင်နေဆိုတဲ့ခါကျတော့အဲ့ဒီကွဲမှုတွေကကျွန်တော်တို့မီဒီယာတွေအတွက်လည်းဒါအများကြီးအလျင်ရှိတဲ့အခြေအနေဆိုတော့ကျွန်တော်တို့တွေ့ရတာဒါတစ်ပိုင်းမို့ Now the Kuja, the NRD Sua Kuranwa, the remedial Lukunavazabuma, the Silent Lusamasu, Sandari, Abigari, you know, Bama Pedro, Tujam, Tuyao.
A colo, the remedia, the Mari, Boma, Poma, Numuri, Tapiro, Tiasu, Mumiala, Ragaro, the Rinamari, a Queen Yerigo, Gawe, Bina, Net, Remedia, Ubrika, Kanga, Mama, Mashida, Jam Pietello, Lunaswa, Topo, Bio, So Queen, Lushamu, Atanya, a Musan, Tarita, Go Sound Kaga, Piovare.
ဒီအမေတရင်းမီယာဥပ္ပယရှိရသူတို့အဲ့တရင်းမီယာဥပ္ပယဖြင့်တရားစွဲဆို၌ဒီဆိုတာမျိုးတော့ပဲပါပြီးတော့ဟောဥမာအချားဥပ္ပယနဲ့ဆွဲလဲရတယ်ဆိုတာမျိုးခွင့်ပြုထားတာပေါ့နော်အဲ့တော့ညတော်အဖြစ်ဒီလက်ရှိခြေအနေမှာတရင်းမီယာနဲ့ဥပ္ပယနဲ့ဆွဲတဲ့ပုံမှန်ရန်နေတယ်ဒီဆိုတော့တရင်းသမားတွေကိုထောင်ထဲကိုနှိမ့်ရှေ့ကြာထည့်လို့ရနိုင်တယ်ပုံမှန်ဟောပဲဆိုရတယ်ဆိုတော့တမလို တစ်ဖွဲ့လုံးရဲ့နော်ဆိုတော့ခေါင်းဆောင်တွေရဲ့စန္ဒနဲ့ပဲ policy နဲ့ပဲတွက်ဆိုင်မယ်လို့ထင်တယ
်။နောက်
ခါကျတော့ဗျာဒီကြံကြားရေးဝန်ကြီးတို့ဘာလို့ဆိုလို့ရှိရင်လည်းဟိုစာပေသမားမီဒီယာသမားဆိုပြီးတော့အများစုကသိတာ။ဒါပေမဲ့ကျွန်တော်တို့ဒီနယ်ပယ်မှာဆိုလို့ရှိရင်သတင်းနယ်ပယ်ပေါ့ဒီစာရေးဆရာဥပဒေဆိုလို့ရှိရင်သူကသူစာကောင်းဗီကောင်းတွေရေးတယ်။ဒါပေမဲ့တကယ်တကယ်သတင်းလောကမှာသူတို့တွေကကျွန်တော်အဲ့လောက်ထိကျွန်တော်ဖြတ်တန်းခဲ့လို့ကျွန်တော်မထင်ဘူးလေ။သတင်းသမားတွေရဲ့အခက်ခဲတွေစင်ခုံမှုတွေကဘယ်လောက်ထိအရေးကြီးတာလို့ဆိုတော့ဟိုပြည့်ပြည့်ပြင်းနားလည်မယ်လို့ကျွန်တော်တို့မထင်ပါဘူးခင်ဗျာ
။ပြီးခဲ့တဲ့ရက်ပိုင်းကပဲ writer သတင်းတော်တို့ကိုနိုင်ငံတော်လျှို့ဝှက်ချက်အုပ်ဝေနဲ့တရားစွဲဆိုဖို့တရားရုံးကနေအမိန့်ချမှတ်လိုက်တာပါဝင်သတင်းသမားတွေကိုပုံမှန်အမျိုးမျိုးနဲ့တရားစွဲဆိုနေတာတတိယယူနေတဲ့သတင်းသမားတွေကိုရန်လိုတိုက်ခိုက်မှုတွေရှိလာတဲ့အပေါ်အရသာဆိုရလက်ထက်မြမသတင်းမီဒီယာလွတ်လပ်ခွင့်နဲ့တတိယယူခင်းနေအတွက်စိုးရိမ်စရာအနေထားဖြစ်လာနေတဲ့ဆိုပြီးတော့လဲကုလသမဂ္ဂပါဝင်နိုင်ငံတကာနဲ့သတင်းမီဒီယာအရေးလှုပ်ရှားနေတဲ့အဖွဲ့တွေဘက်ကဝေဖန်ပြောဆိုနေကြပါတယ်ရှင
်မဆုမွန်ဆက်သွယ်မေးမြန်းထားတာပါVOA ကိုအင်တာနက်ကနေပြီးဝေဖန်အကြံပေးစာတွေပေးပို့လို့ရတယ်။သောတာရှင်တွေနားဆင်လို့ရတဲ့ဒေသချင်းတွေတောင်းယူလို့ရတယ်ဆိုရင် VOA email လိပ်စာက burmese@voanews.com ဖြစ်ပါတယ်။စာရိုက်ကနေဆက်သွယ်လို့ရင်တော့ VOA American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တက်တာအမှတ်855ကိုစာရေးဆက်သွယ်နိုင်ပါတယ်။ဖုန်းနဲ့ဓာတ်ရိုက်ဆက်သွယ်လို့သူတွေအတွက်တော့1-232-382-555လေးကိုခေါ်ဆိုနိုင်ပါတယ်ရှင်။အခုတော့ကြံနေသေးတဲ့အချိန်အတွင်းမှာမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါအောင်ရှင
်။မြောက်တန်ဒိတ်စာချုပ်ဖွဲ့နေတိုးဖော်ဝင်နေတဲ့ကာကွယ်ရေးတုံးစီတူးမြင့်မဲ့ဂရီစကားရရှိခဲ့တဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောလိုက်ပါတယ်။မာမိတ်ဖွဲ့ရဲ့ဝန်ထုပ်ဝင်ဘုတ်အမေရိကန်ကအများဆုံးထမ်းနေရတယ်ဆိုပြီးသမ္မတကတောက်လျှောက်ဝေဖန်ပြောဆိုခဲ့ပြီးနောက်မှာပဲဘယ်ဂျင်နိုင်ငံဘရပ်ဆဲမြို့ကနေတိုးနှစ်ပတ်လည်တည်တည်ညီလာခဲ့ဒီနေ့ဆုံးသက်ချင်မှာသမ္မတထရန့်ကပြောဆိုလိုက်တာပါ။တွင်းဝန်ကတုံးမြင့်ကောက်ကံမှုရအမေရိကန်နဲ့တရုတ်နိုင်ငံကြားကုန်သွယ်စုပွဲအချိန်မြင့်လာနေတဲ့ပေါ်ဆွေးနွေးညှိနှိုင်းမှုအမေရိကန်နဲ့ဆက်သွယ်ပြောဆိုနေရတာရှိတဲ့အကြောင်းတရုတ်နိုင်ငံကဒီနေ့ပဲပြောလိုက်ပါတယ်။တရုတ်နိုင်ငံရဲ့အနိုင်ကျင့်တဲ့စီးပွားရေးမူဝါဒတွေဖြစ်အမေရိကန်သမ္မတဒေါ်နယ်ထရန့်ဆိုရကဆွဆွပြီးတုံ့ပြန်အရေးယူတဲ့အနေနဲ့ဩဂုတ်လကငါးဆလို့ဒေါ်လာဘီလီယံ200တန်ဖိုးရှိတဲ့တရုတ်သွင်းကုန်တွေပေါ်ခုနှစ်တိုးကောက်ဖို့အမေရိကန်ကအင်္ဂါနေ့ကပဲကြေညာထားတာပါ။အမေရိကန်ပြည်သူစစ်သားစစ်ဆေးပြု FAA ကသမ္မတဒေါ်နယ်ထရန့်ကိုဆန့်ကျင်ပယ်လိုက်မှုတွေရှိတယ်ဆိုတော့ဆွဆွဲချက်တွေပေါ်စုံစမ်းစစ်ဆေးနေတဲ့ Outlook Company နဲ့ရှိမော်ဒီနေ့ FAA ရဲ့ရှိသူထွက်ဆိုဖို့ရှိနေပါတယ်။သမ္မတထရန့်နိုင်ရခဲ့တဲ့2016သမ္မတရွေးကောက်ပွဲမှာရုရှားရဲ့စစ်ပွဲခွင့်မှုကိုစုံစမ်းနေတဲ့အထူးစုံစမ်းစစ်ဆေးရမှုအတွက်အခုစစ်ဆေးခံမဲ့ FAA ရဲ့ရှိကပြီးခဲ့တဲ့နှစ်ဒီအလုပ်လုပ်ပေးခဲ့သူလည်းဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံရှိမြောက်ပိုင်းကအဓိကစစ်ကန်တစ်ခုကိုတာလီဘန်တပုံတွေစီးနင်းတက်ခတ်ရတာစစ်သား30ထက်မနည်းတဆိုပြီး18ယောက်တရားရသွားပါတယ်။တခါပြင်းနဲ့ကွမ်ဂျာကာခဲငါအယုံတက်ချင်မတန်ခင်ရုတ်တရက်စီးနင်းတက်ခတ်မှုတွေထိခိုက်တဆမှုကိုအစိုးရတောင်းရှိသူတွေကလည်းအတည်ပြုခဲ့ပါတယ်
။ကျေးဇူးပါရှင်။တရင်ချင်းချုပ်ကိုကိုအောင်လွင်ပြောပြပေးခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကပက်ခရစ်ထီယာဖြစ်ပါတယ်။အခုကျွန်မတို့အတန်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြီးပြီးချင်း Asia Set 7 Judo ကဓာတ်ရိုက်ထုတ်လွှင့်ပေးတဲ့ VOA နေ့စဉ် TV အစီအစဉ်ကိုကြည့်ရှုနိုင်ပါရဲ့ရှင်။ VOA ကိုအားပေးနားဆင်ကြရတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်။သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ကျမညတစင်အောင်ပါ။
This program has come to you from the Voice of America, Washington. From Washington, this